လက်လုံးမစ္စတာဂမာရီရဲ့အိန္ဒိယခီးစဉ်အတွင်းအိန္ဒိယခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ရမှာသူ့အနေနဲ့ဂျီနာအာရဖြစ်မိတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တစ်ဖက်မှာလည်းကုလသမဂ္ဂရဲ့မြန်မာအကြီးနဲ့ပတ်သက်ပြီးဂျောင်းဝင်ဆောင်ရွက်ရမှာအိန္ဒိယကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအမျိုးသားပြန်လည်ရင်ကြားစီရေးအတွက်ပို့ပြီးလှုပ်ပေးနိုင်တာလည်းရှိပါသေးတယ်လို့ပြောသလိုမြန်မာပြည်ငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်ကုလသမဂ္ဂရဲ့ဘုံကြီးမှန်းချက်ကိုဆောင်ရွက်နိုင်ဖို့အိန္ဒိယရဲ့အားပေးထောက်ခံမှုကိုလည်းမျှော်လင့်တဲ့အကြောင်းပြောသွားပါတယ်။အိန္ဒိယဝန်ကြီးချုပ်ကတော့နိုင်ငံတကာနဲ့အတူအဖြစ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမှာဖြစ်သလိုမြန်မာအာဏာပိုင်တွေနဲ့ negotiation ဆွဲဆက်ဆံရေးကိုထိန်းသိမ်းသွားမှာဖြစ်ပြီးအပြုတ်ဘောနဲ့ဆက်ဆံရေးမှုကိုလည်းဆုတ်ကိုင်သွားမှာဖြစ်တယ်လို့လီနာနှခွားပြောခဲ့ပါတယ်။ဒါကိုပဲအိန္ဒိယဟာမြန်မာပြည်ဒီမိုကရေစီရေးကိုထောက်ခံပေမဲ့ကိုယ်အကျိုးစီးပွားနဲ့ရှင်လာရင်စစ်အစိုးရကိုပျော်ပြောင်းတဲ့သဘောထားတွေရှိနေလိမ့်ဦးမယ်ဆိုတဲ့အတိတ်ပဲဆောင်နေတဲ့အကြောင်းနိုင်ငံရေးအကဲကတွေကသုံးသပ်ကြပါတယ်။အင်္ဂါနေ့ကဂမ်ဘာရီနဲ့တွေ့ဆုံပြီးအိန္ဒိယရဲ့သဘောထားဟာရှင်းလင်းပွင့်လင်းမှုမရှိဘူးလို့လည်းအတိုက်ခံတွေဘက်ကရောလိလာသူတွေဘက်ကပါဝေဖန်လာပါတယ်။မြန်မာလူ့ခွင့်ရေးကိစ္စတွေကိုဆောင်ရွက်နေတဲ့အာသာမီဒီယာ NGO အဖွဲ့မှလုပ်ကိုင်နေတဲ့မစ္စာဟနာကအခုလိုပြောပါတယ
် I think that India needs to participate. The international community also I think is putting pressure on Burma in I see again
ဒီအချိန်မှာအိန္ဒိယအနေနဲ့ကုလသမဂ္ဂအပြင်နိုင်ငံတကာနဲ့ပူးပေါင်းပြီးမြန်မာပြည်အရေးကိုဖိအားပေးဆောင်ရွက်ဖို့လိုတယ်လို့ထင်ပါတယ်မစ္စတာဂမ်ဘာရီနဲ့ဆွေးနွေးပြီးအိန္ဒိယရဲ့သဘောထားကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူးကာလအတန်ကြာတိတ်ဆိတ်နေပြီးပြည်တွင်းပြည်ပဖိအားကြောင့်သာဒေါ်ဆောင်စုကြည်ကိုလွတ်ပေးဖို့အလုံးပါဝင်နိုင်တဲ့အမျိုးသားရည်ရွယ်ချက်ဖြစ်ပေါ်ဖို့လူသိချင်ကြတောင်းဆိုနေတာပါဒါကလည်းအရင်ကာလတွေကလေးကတန်တမာနီလာနဲ့စစ်အစိုးရကိုချီးကပ်ပြီးတိုးတိုးတိတ်တိတ်ပြောဆိုတိုက်တွန်းနေတဲ့ဟာတွေပဲဖြစ်ပါတယ်ဒီအချိန်မှာစစ်အစိုးရကိုဆက်လက်နဲ့ရောင်းချနေတာတွေရင်းနှီးမြှုပ်နှံမှုအသစ်လုပ်နေတာတွေကိုရပ်ဆိုင်းသင့်ပေမဲ့ဒီကိစ္စကိုဘာတစ်ခုမှအမှတ်ခံခဲ့တာမရှိခဲ့ပါဘူးတကယ်တော့အိန္ဒိယဟာမြမဒီမိုကရေစီရေးအတွက်လှုပ်ပေးနိုင်တာတွေအများကြီးရှိပါတယ်လို့မစ္စဟာနာကနေပြောသွားတာဖြစ်ပါတယ်တကယ်တမ်းဆိုရင်အိန္ဒိယဟာမြမအရေးမှာလက်နီးခဲ့တဲ့နိုင်ငံတော့မဟုတ်ခဲ့ပါဘူး။1978ခုကာလကရန်ကုန်မြို့မှာလုံခြုံရေးအန္တရာယ်ကျရောက်နေတဲ့အကြောင်းသားလူငယ်တွေကိုလမ်းစီရေးပေးပြီးအိန္ဒိယနိုင်ငံဘက်ခေါ်လွန်ဖို့တန်ယုံကနေတဆင့်ကူညီပေးခဲ့သလိုဒီမိုကရေစီတောင်းဆိုအုပ်ချုပ်ရှင်ကလည်းနိုင်ငံတကာနဲ့ဆော်ပြီးကုလသမဂ္ဂမှာဒီမိုကရေစီအရေးကိုထောက်ခံတဲ့အကြောင်းစစ်အစိုးရကိုရှုံ့ချတဲ့အကြောင်းပြုမိနေလည်းပြောခဲ့ပါတယ်။ All India Radio ကနေဒီမိုကရေစီတရားတွေဟောခွင့်ပြုခဲ့ပါတယ်။မြမဒုက္ခတွေကိုစခန်းဖွင့်ပြီးခေါ်လွန်ဝေးပေးခဲ့ပါတယ်။ဒါကြောင့်လည်းမြန်မာစစ်အစိုးရဟာအိန္ဒိယနိုင်ငံကိုသတင်းစာတွေကနေပျော်ပျော်တင်းတင်းဝေဖန်တိုက်ခိုက်ခဲ့ပါတယ်။နောက်ပိုင်းမှာတော့တရုတ်ဂျပန်အပါအဝင်အာဆီယံနိုင်ငံတွေကမြန်မာစစ်အစိုးရနဲ့အကျိုးတူစီးပွားရေးလုပ်ငန်းတွေလှုပ်လာတဲ့အခါအိန္ဒိယချင်းအိန္ဒိယဟာမြန်မာအရေးမှာခြေလွန်လက်လွန်ပုံစံဖြစ်သွားပါတယ်။ဒါကြောင့်လည်း1993-94လောက်ကစပြီးမြန်မာပြည်ပေါ်ထားတဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးအရှိမျော်မူဝါဒနဲ့ထိန်းသိမ်းဆက်ဆံလာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာဒီအချိန်မှာတော့တခါကလိုခြေလန်းကြုံခဲ့တဲ့အဖြစ်မျိုးလို့တော့အဖြစ်ခံရဲမှာမဟုတ်တော့ဘူးလို့88ခုနှစ်ကလေးကနေအိန္ဒိယကိုရောက်ရှိနေတဲ့ကျောင်းသားကောင်းဆောင်ကိုကျော်တန်းကအခုလိုသုံးသပ်ပြောဆိုပါတယ
်ခြေလန်းကြုံတဲ့အပါမျိုးဒီတခါတော့သူဆက်ပြီးတော့အဖြစ်ခံနိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူးအထူးသဖြင့်တော့သူကဘာမှပြီးရေးပါပြိုင်ပွဲလို့ဖြစ်နေတယ်တေးဝဲခြေလန်းနောက်ပြီးတော့အာဆီယံရဲ့ခြေလန်းတွေကိုသူချီနေအောင်မှာလို့ဖြစ်တယ်အဲ့တော့အဲ့ခြေလန်းတွေကိုသူမကျော်ဘဲနဲ့အဲ့ဟာတွေနဲ့အညီပဲသူသွားလိမ့်မယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့မျှော်လင့်သလိုအမေရိကန်တို့ EU တို့ကပြင်းထန်တဲ့အရေးယူမှုတွေပိတ်ဆို့မှုတွေလုပ်ဖို့ကြိုးစားဒီဝါဒီ original block ကနေပြီးကွက်ခတ်ပြီးတော့အမေရိကန်ရဲ့သဘောထားတိုင်းလိုက်လို့လို့ကျွန်တော်တို့ပြောလဲလို့မရပါဘူး
။ဟုတ်ကဲ့ကဲတရုတ်ရဲ့ရှီလန်းအာဆီယံရဲ့ရှီလန်းဆိုတာနဲ့ပတ်သက်ပြီးတရုတ်ကလည်းဒီနောက်ပိုင်းမှာတော့အဲဗမာပြည်ရင်းနဲ့ပတ်သက်ပြီးတချို့နေရာတွေမှာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုစိတ်စိတ်နေလိုက်တာမျိုးတွေရှိတယ်ဗျာ။အာဆီယံနိုင်ငံတွေတချို့ကလည်းဗမာပြည်နဲ့ပတ်သက်ပြီးတော့ဒီပြင်းထန်တဲ့ဒီသဘောထားတွေကိုထုတ်ပေါ်ပြလာတာရှိတယ်ဗျာ။အဲအဲ့ဒီအပေါ်မှာတွေကရောအိန္ဒိယအနေနဲ့စိတ်ဝင်စားစရာမဖြစ်လာနိုင်ဘူးလား။
ကျွန်တော်အမြင်ပြောရရင်တော့အိန္ဒိယကဗမာပြည်ဒီမိုကရေစီကိုမူလနဲ့ထောက်ခံခဲ့ပြီးသားတိုင်းပြည်ဆိုတဲ့ဆိုတော့ကျန်တဲ့နိုင်ငံတွေခြေလန်းသွားတော့တော့သူလိုက်မှာပဲအမှန်ပဲလို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်ဒီကတရုတ်ပေါ်လေသူနဲ့ပြန်ပဲဆိုပြီးတရုတ်ရဲ့ခြေလန်းကိုသူကြည့်ပါပဲ။ဒီတရုတ်နိုင်ငံရဲ့အခြေအနေလည်းခုနကသူကခေါင်းဆောင်နိုင်ငံတစ်ခုအနေနဲ့ကုန်ပြီးထုတ်ဖို့အတွက်ကြိုးစားနေတဲ့ Olympic ဆိုတဲ့ပွဲရတယ်ရှိနေတဲ့ဆိုတော့ဒီဟာနဲ့ဗမာပြည်ကြီးကသူ့ကိုလာလာနောက်ဆက်ပေးပါဦးသူယူဆိုင်နေရတဲ့အခြေအနေမျိုးလို့ဖြစ်နေတယ်။ဒါကြောင့်အခုလက်ရှိဖြစ်ပေါ်ခဲ့တဲ့အခြေအနေမှာတရုတ်ရဲ့ရည်ရည်ချက်ကဘာပဲဖြစ်ဖြစ်အရင်ကနဲ့ဆိုင်တာဟုတ်မယုံနိုင်စရာကောင်းတော့ဗမာပြည်ဒီစုစုပေါ်မှာတိုးထွားဝေဖန်တာရှိနေတယ်ဒါပေမဲ့ကျွန်တော်တို့ပြောလင်းခဲ့တဲ့အခြေအနေမျိုးတော့မရောဥပမာအဖြစ်ဒီလူမျိုးကြီးကောင်စီကထုတ်တဲ့ statement နဲ့မှာသူကဒါစုစုရှုပ်ချဖို့တောက်ပတ်ဖို့ဆိုတဲ့စကားရကိုသူကမကြည်သေးဘူးမကြိုက်ဘူးပေါ့ဒီဟာကိုထောက်ပြတယ်ဆိုတဲ့အခြေအနေမျိုးပေါ့ဒါကလည်းခုနကတည်းကအနေထားကြောင့်လို့ကျွန်တော်တို့ထင်တယ်ဒါကတကယ်တော့ပြောမယ်ဆိုတော့သူတို့ကဒီဗမာပြည်ကြီးကဒါနောက်တိုင်းရဲ့ဒါလုံးရလို့တို့ကအနေနဲ့အဖြစ်နဲ့ဆွဆွဲနေတာပါဒါဟုတ်တာဒီနေ့ဒါအိန္ဒိယကိုလည်းအဲ့နောက်ကတော့အဲ့သဘောထားနောက်ကိုပါနေတယ်ဒါကကျွန်တော်ဒီမိုဒီရေးလို့ပါတယ်လို့သတိထားမယ်အဖြစ်ပါကျွန်တော်တိုင်းပြည်ရဲ့အရေးကအမေရိကန်နောက်မြောက်ပြီးလို့လုံးနေတာမဟုတ်ဘူးကနောက်တိုင်းဒီမိုဒီကိုပုံကူလုံးနေတာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေစိုးစိုးကလုံးမြောက်ဖို့လုံးနေတာဒီမိုဒီကလုံးမလုံးနေတာဒီဟာကို ပုံပေါ်နိုင်မှုကျွန်တော်တို့ကပုံပြီးအရေးကြီးပါလေ။ဒါကြောင့်နားလည်သွားနဲ့ဒီတရုတ်အိန္ဒိယအာဆီယံကိုချဉ်းကပ်ဖို့လိုတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
။ဒါကတော့မြန်မာအရေးနဲ့ပတ်သက်ပြီးအိန္ဒိယနဲ့တရုတ်ဟာထင်တာနဲ့ပိုပြီးမျှော်လင့်လို့မရနိုင်ပါဘူးလို့အိန္ဒိယအခြေစိုက်မြန်မာနိုင်ငံတို့ဆိုင်ရာကြောင်းသားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုကျော်သန်းကဝေဖန်သုံးသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။